ရုကရိန်းစစ်ပွဲအခြေအနေတွေတင်းမာမှုတိုးလာနေချိန်မှာပဲရှေ့တိုင်းပတ်သက်ချင်းပါတဲ့ G7 ဒီမိုကရေစီနိုင်ငံကြီးခုနှစ်နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့နိုင်ငံကြီးဝန်ကြီးအန်သနီဘလင်ကင်အီတလီကိုသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုစီးပွားရေးဒဏ်ခတ်မှုတွေထောက်ကွန်ဆန်ထိန်းချုပ်မှုတွေအပြင်တခြားအရေးယူမှုတွေလုပ်ပြီးရုရှားတိုက်ခိုက်နေပြီးယူကရိန်းကိုကူညီပံ့ပိုးဖို့အတွက် G7 ခေါင်းဆောင်တွေပြီးခဲ့တဲ့စနေနေ့မှာပဲထပ်လောင်းကတိပြုခဲ့ကြတာပါ။အီတလီမှာပြုလုပ်တဲ့ဒီအစည်းအဝေးမှာတော့ဝန်ကြီးဘလင်ကင်ကအရှိလေပိုင်းအရင်ရုရှားကျူးကျော်စစ်အင်ဒိုပစိဖိတ်ဒေသလုံခြုံရေးအပြင်ဟေဒီနဲ့စတူဒန့်ပြဿနာတွေကိုပါဆွေးနွေးဖို့ရှိတယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနအကြေညာချက်မှာပြောဆိုပါတယ်။နိုဝင်ဘာ23ရက်နေ့29ရက်စဉ်အတွင်းဝန်ကြီးဘလင်ကင်ဟာ G7 အစည်းအဝေးအပြီးမှာဗက်တီကန်ကိုသွားရောက်ပြီးပိုဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံဖို့လည်းစီစဉ်ပါတယ်။အီတလီဟာအမေရိကန်၊ကနေဒါ၊ဂျပန်၊ပြင်သစ်၊ဂျာမနီနဲ့ဗြိတိန်နိုင်ငံတွေပါတဲ့ G7 အဖွဲ့မှာ2024အတွက်အနှက်ကျတဘာပဋိတာဝန်ယူထားသူလည်းဖြစ်ပါတယ်။